မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လုံးမှာသတင်းသမားတွေကိုတပ်ဖြတ်မှုတွေမှာအများစုဟာအေးအေးယူမခံရပဲဖြစ်နေတယ်လို့ကုလသမဂ္ဂ UNESCO အဖွဲ့ကြီးကဗိုလ်တဖွဲ့နဲ့ထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြပါတယ်။သတင်းသမားတွေကိုတပ်ဖြတ်မှုကျူးလွန်သူတွေက86ရာခိုင်နှုန်းလောက်ကြီးပြစ်ဒဏ်မှုမခံရတာကိုလက်မခံနိုင်စရာတွေ့နေရတယ်လို့ UNESCO ကပြောပါတယ်။သတင်းသမားတွေပေါ်မှာရာဇဝတ်ပြစ်မှုကျူးလွန်သူတွေထိုက်တဲ့နဲ့ပြစ်ဒဏ်ခံရစေဖို့လိုအပ်တဲ့အားလုံးကိုလှုပ်ရမှာဖြစ်တယ်လို့ကျူးလွန်သူတွေနဲ့သူတို့ရဲ့ကျူးလွန်မှုတွေကိုတိတ်တိတ်ချာချာစုံစမ်းဖို့လဲ UNESCO ကတောင်းဆိုပါတယ်။သတင်းသမားတွေတပ်ဖြတ်မှုတွေပြစ်ဒဏ်ကကျင့်လွတ်ခွင့်ရနေသူတွေဟာကမ္ဘာတစ်လုံးမှာတုံ့ထုတ်စရာကောင်းအောင်များနေတယ်လို့လဲ UNESCO ကထုတ်ပြန်တဲ့သတင်းသမားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကလည်းကျင့်လွတ်ခွင့်ရမှုအဆုံးတိုက်ရေးဆိုင်ရာနိုင်ငံတကာအနေအတွက်အစိုးရခံစားမှာဖော်ပြပါတယ်။ UNESCO ညွှန်ကြားမှုချုပ် Audrey Azoulay ကတော့လက်တယ်မပေါ်တဲ့အမှုတွေအခုလိုများပြားနေခြင်းမျိုးမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကျူးလွန်ပြစ်ဒဏ်ကျင့်လွတ်ခွင့်ရမှုကလွန်ခဲ့တဲ့10နှစ်တွင်9ရာခိုင်နှုန်းလောက်ကျသွားပေမဲ့ဒါကအကျန်းဖက်မှုတည်းရိပ်တိုးနေမှုရပ်သွားတာမဟုတ်သေးဘူးလို့လည်းပြောပါတယ်။ဒါပြန်2020နဲ့21ခုနှစ်တည်းသတင်းသမား118ဦးသတင်းလိုက်နေစဉ်မှာအသက်ခံခဲ့ရတယ်လို့အလုပ်ချိန်ပြင်ပအသက်ခံသူက62ဦးရှိတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။2021ခုနှစ်တည်းမြန်မာနိုင်ငံမှာသတင်းသမား2ဦးတပ်ဖြတ်ခံရကြောင်းလည်းပြောဆိုထားပါတယ်။မြန်မာဆက်အလာပိုင်းတွေကတော့သတင်းသမားဖြစ်တောက်နာတာမျိုးမရှိကြောင်းပြောဆိုထားတာပါ။ဒီကိစ္စအတွက်နိုင်ငံအစိုးရတွေအနေနဲ့သတင်းမီဒီယာဥပဒေတွေနဲ့မူဝါဒတွေပြဋ္ဌာန်းပြီးအကောင့်ထဲပေါ်လာအောင်အဖွဲ့ဝင်နိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်နေတယ်လို့လည်း UNESCO ကပြောပါတယ်။